ကောဇာတကရေ1382ခုနှစ်တဇာမုံလပြည့်ကျော်15ရက်ခရစ်နှစ်2010ပြည့်နှစ်ဒီဇင်ဘာလ6ရက်တနင်္လာနေ
့မနက်ဖြန်လာစမ်း1ရက်2ရက်3ရက်ဒီ3ရက်မှာဒီလိုတို့ကြောင်းတိုက်စာမေးပွဲစပြီးတော့ကျင်းပမယ်ပေါ့အချိန်ယူနေတာတော့နည်းနည်းလေးတော့ကြာသွားပြီဒါမှလို့ဒီနှစ်မှာစပြီးတော့သူတို့ဂျံပုံငွေနဝကံမှာလည်းထိုက်တဲ့လောက်ပညာရေးအတွက်တည်တံ့ရှိသွားတော့ဒီစာမေးပွဲကိုစတင်ပြီးတော့ကျင်းပပေးမှာအဲ့တော့စာမေးပွဲနာမည်ကိုလည်းရွေးချယ်လိုက်တဲ့အခါမြတ်စက်ကြာတာမဏေကျော်စသည်ဖြင့်မြတ်စက်ကြာကဏဝဆက်ကတာမဏေကျော်ဒါရီယာနည်းနည်းလေးနဲ့ကျင်းမြောင်းနေသလားလို့ယူဆပြီးတော့သာသနေကုရတာမဏေကျော်စာမေးပွဲဆိုပြီးတော့သာသနာပြုမဲ့ပုဂ္ဂိုလ်တွေရဲ့အလောင်းလျာအညွန့်ညောင်းဖျားလောင်းကိုအင်ကုရဆိုတဲ့တတ်တာနဲ့သုံးတယ်လို့ပေါ့ခုလည်းပဲသာသနာပြုမဲ့ပုဂ္ဂိုလ်တွေအလောင်းလျာလေးတွေဒီသဘောရည်ရွယ်ပြီးတော့ပေးခဲ့တာအဲ့တော့လာစဉ်တစ်ရက်နှစ်ရက်သုံးရက်နောက်နေ့တည်းကျရင်တော့ရက်ချီနေရတော့နိုင်ငံကတွေနဲ့ညှိနှိုင်းပြီးတော့သတ်မှတ်ပေးမယ်တစ်ဆက်တည်းမှာပဲဓမ္မစရိယနဲ့ငယ်လက်ကြီးကိုလည်းပဲဓမ္မစရိယမှာပွဲပေးပြီးတော့ဒီနေ့စတင်ပြီးတော့ကျင်ပဖို့စီစဉ်ရှိတယ်။ဒါလည်းပဲသာသနေကုရဓမ္မစရိယလို့ကျေပြန့်တဲ့အမည်ကိုတပီတော့ရွေးချယ်ထားတယ်ပေါ့။အများလည်းပဲမတုံသေးတဲ့ကျေပြန့်လည်းပဲကျေပြန့်တဲ့အမည်မျိုးကိုရွေးချယ်လိုက်တယ်။အဲ့တော့ဒါနဲ့ဆက်ပြီးတော့စာဖြေတဲ့တန်ဃာတွေရောစာမေးပွဲကျင်ပပြီးပု္ပ္ပာထုတ်တဲ့စာကြဘုန်းကြီးတွေရောဒါလေးတွေနောက်ပိုင်းမှာဘလို့စိတ်ထားတင့်တယ်လဲဆိုတာလေးတပီတော့နည်းနည်းပါပါပြောပေးမယ်ပေါ့အဲ့တော့ဘာနဲ့ဆက်ဆက်ပြီးတော့ပြောခြင်းတော့ဆိုတော့ခုရက်ပိုင်းတပီတော့လက္ခဏာတော်ကြီးတွေရဲ့တချို့ပြန်ပြီးတော့စာကြည့်တဲ့အခါလက္ခဏာတော်ကြီး၃ပါးကိုနည်းနည်းလေးဒီနေ့ညအဲ့ဒါနဲ့ဆက်ဆက်ပြီးတော့ပြောပေးမယ်တပီတော့လက္ခဏာတော်ကြီး၃ပါးယတနာဂုံကြီးမှာလည်းပဲဖျားရှိခိုးအနေနဲ့ထည့်ထားတယ်မြတ်စွာဘုရားဟာလက္ခဏာတော်ကြီး32ပါးလက္ခဏာတော်ငယ်80နဲ့ပြည်စုံတဲ့အတွက်အင်မတန်မှာတပ်ပေတော်မူတယ်ပေါ့အဲ့တော့လက္ခဏာတော်ကြီးကဘယ်နှပါးလဲမေးရင်လက္ခဏာတော်ငယ်ဟာအဲ့တော့ဒီလက္ခဏာတော်ကြီးလက္ခဏာတော်ငယ်ဆိုတာကစကြဲဝရင်းမင်းလောင်းတို့ဒါမျိုးတွေမှာပြည်စုံတာဖရာရှင်တို့အဲ့တော့ဒီလက္ခဏာတော်ကြီး32ပါးနဲ့ပြည့်စုံတဲ့အတွက်လက္ခဏာတော်ငယ်80နဲ့ပြည့်စုံတဲ့အတွက်မြတ်စွာဘုရားလောကမှာဘယ်လူဘယ်နဲ့ဘယ်ဗျံမာနဲ့မှမတူအောင်တပ်ပယ်တော်မူတယ်။လူတွေလိုပြောရင်တော့ချောမောတော်မူတယ်ပေါ့။အဲ့တော့ဒီလက္ခဏာတော်ကြီး3ပါးထဲမှာလေ့လာကြည့်လိုက်တဲ့အခါပါဏာတိပါဒဝိရတိပေါ့။သူတစ်ပါးတသချင်းရှောင်ကျင်ခဲ့လိုက်တဲ့အတွက်လက္ခဏာတော်အကြောင်းတရားကသူတစ်ပါးတက်ချင်းကရှောင်ကျင်ခြင်းပေါ့အကျိုးရင်းအနေနဲ့လက္ခဏာတော်အနေနဲ့၃ပါးထွက်လာတယ်ဒါတွေကဘာလဲဆိုတော့နံပါတ်၁ကဒီကပန်ဏိတာတဲ့ဒီကပန်ဏိတာဆိုတာဘာပြောတာလဲမင်းဖနှောင်းခြေဖနှောင်းတို့ရှည်လျားတော်မူခြင်းဘာမလို့ဘာလို့ပြောမလဲနောက်နံပါတ်၂ကအာယတင်ကူလိတာတဲ့လက်ချောင်းတို့ရှည်သွဲတော်မူခြင်းတဲ့နံပါတ်2ကအာယတင်ကုလိတာကိုဘာသာဘလို့ပြန်မလဲနံပါတ်3ကဗျံမှုစုဂတ္တတာတဲ့ဗျံမဥစုဂတ္တတာဗျံမမင်းခန္ဓာကိုယ်ကဲ့သို့ဖြောင့်ဆင်းသောခန္ဓာကိုယ်ရှိတော်မူခြင်းနဲ့နံပါတ်3ကဘာတော့အဲ့တော့ဒီလက္ခဏာတော်ကြီး32ပါးရဲ့ဒီ3ပါးအကြောင်းကိုနည်းနည်းလေးလေ့လာကြည့်တော့အဲ့တော့ကြည့်တော့မြတ်စွာဘုရားဒီကပန်ဏိတာတဲ့ဘာရှည်တော်မူခြင်းလဲမေးရင်ခြေဖနှောင်းတော်ရှည်တော်မူခြင်းဒီလိုတို့အများသူကခြေဖနှောင်းကခြေဖနှောင်းကပါတယ်ဆိုုံလေးပဲပါတာမြတ်စွာဘုရားရှင်ရဲ့ခြေဖနှောင်းတော်ကြတော့ခုရုပ်ပွားတော်တွေတောင်မှဒီလက္ခဏာတော်ကြီးစာပေနဲ့တိတ်မကိုက်ခြင်းဘို့ဒီလိုတို့မြတ်စွာဘုရားရဲ့ခြေဖနှောင်းတော်ဟာဒီလိုတို့ခြေတော့ခြေဘွားကိုဥပမာအပြင်ဒီခြေတော့အစအဆုံးပေါ့နော်တိုင်းတားလိုက်လို့ရှိရင်လေးပိုင်းပိုင်းလိုက်ပေါ့လေးပုံပုံလိုက်နောက်ဆုံးတစ်ပုံကခြေဖနှောင်းတော်တဲ့နောက်ဆုံးတစ်ပုံရဲ့ရှေ့ကဒုတိယအပိုင်းက ခြေသလုံးတွေပါတွေထွက်တဲ့နေရာတော့အဲ့တော့နှစ်ပိုင်းပြီးသွားပြီခြေတော့ကိုခြေဘွားကိုတပြောတူလေးပုံပုံလို့ရှိရင်နောက်ဆုံးတစ်ပုံကဘာအတွက်တုံးမင်းခြေဖနောင့်တော့ဒုတိယနေရာကခြေသလုံးထွက်တဲ့နေရာပေါ့နော်အဲ့တော့ရှေ့ရဘယ်နှပုံကျန်သေးလဲအဲ့နှစ်ပုံကခြေဖမိုးတော့ပေါ့နှစ်ပုံကဘာလဲမင်းအဲ့တော့ဘုရားရှင်ရဲ့ခြေဖနောင့်တော့ရှေလျားတော်မူခြင်းဆိုတာဒီလိုရုပ်ပွားတော်တွေပါတယ်ဆင်းတူတော်တွေထူတဲ့အခါမှာလက္ခဏာတော်ကြီးရဆိုရင်ဒါမျိုးပုံစံလေးထူရမှာပေါ့ဒါပေမဲ့ခုခေတ်မှာတော့ခြေဖနောင့်တော်ကတော့လောက်ကြီးမရှိဘူးပေါ့အများလူတွေကတော့ဒီလိုခြေဖနောင့်ကတိုးနေတာများတာပဲအဲ့ဒါကတစ်ချက်နောက်တစ်ချက်ကဒီလိုတို့အာယတင်ကုလိတာတဲ့ဘုရားရှင်ရဲ့လက်ချောင်းတော်လေးတွေရုပ်ပွားတော်တွေထူတာတာကြည့်လိုက်ရှည်သွယ်ပြီးတော့အရင်ကတုတ်ပြီးတော့အဖျားကသွယ်နေတာအဲ့တော့ရှည်သွယ်တော့လက်ချောင်းတော်ရှိတော်မူခြင်းတဲ့ဒါကဒုတိယအချက်တတိယအချက်ကဗျံမှုစုဂတ္တတာဗျံမာမင်းဤခန္ဓာကိုယ်လူဖြောင်းဆင်းသောခန္ဓာကိုယ်ရှိတော်မူတယ်ထောင်ထောင်ပေါင်းပေါင်းရှိတော်မူတယ်ဘို့လို့ပေါ့တချို့ပုဂ္ဂိုလ်တွေလို့ပူကွကွဒါမျိုးအရက်ပူပူဒါမျိုးမဟုတ်ဘူးတဲ့ဗျံမာမင်းရဲ့ခန္ဓာကိုယ်လူဖြောင်းဆင်းပြီးတော့ဒီထောင်ထောင်ပေါင်းပေါင်းဆိုတဲ့ဇာတ်မျိုးတောင်မျိုးဆရာတော်ကြီးကတော့တုံထားတယ်အဲ့တော့ဒီလိုတချို့ဖျားလောင်းရဲ့ဇက်တော်တွေပြန်ကြည့်လိုက်ပေါ့ပြန်ကြည့်လိုက်တဲ့အခါမှာကြေးငှက်တို့ဘာလို့ဖြစ်တဲ့ခါလဲပဲဗရောင်းချက်မလောက်ဆိုပြီးတော့အခြားကြေးငှက်တွေနဲ့စားလို့ရှိရင်ဖျားလောင်းရဲ့ခန္ဓာကိုယ်ကကြီးတော့မမူဘူးလားမူသလားမေးရင်ကြီးတော့မူတယ်နော်နောက်တချို့ဒီတတဝါတွေဖြစ်တဲ့အခါမှာလဲပဲအင်အားတွေကအင်မတန်မှကြီးမားတာတွေတွားပြီးတော့တွေ့ရတယ်အဲ့တော့ဒီဖယားရှင်ဘဝရောက်တော်မူတဲ့အခါလဲရှင်ဖျားတို့သီလခံမှာဖယားရှင်ရဲ့ဂုဏ်တော်တွေပုံနာတွေပါတွေပြောတဲ့အခါယဟန်ဂေါတမဟာမသေးသိမ့်သောခန္ဓာကိုယ်ရှိတယ်အခုဒါဝကာတော်ဒါမျိုးတွေပါတတ်တယ်အဲ့တော့ဖယားရှင်ရဲ့ခန္ဓာကိုယ်ဟာအခြားသောပုဂ္ဂိုလ်တွေထောင်ထောင်ပေါင်းပေါင်းရှိတော်မူတယ်ဆိုတာမသေးကြဘူးလားသေချာလားအဲ့တော့ဖယားဖြစ်တော်မူတဲ့အခါမဆိုတာနဲ့အလောင်းတော်ဘဝမှာကိုယ်ကဘာပဲဖြစ်ဖြစ်ဖယားရှင်ဟာအလောင်းတော်ဟာမြောက်ဖြစ်လို့ရှိရင်လည်းပဲအင်မတန်မှခွန်အားပလကောင်းတဲ့အရံမောင်းထောင်ထောင်မောင်းမောင်းဒါမျိုးဖြစ်ခဲ့တယ်။ကျင်းငှက်ဖြစ်လို့ရှိရင်လည်းပဲတကယ်ဗရောင်းချက်မလောက်အခြားသောကျင်းငှက်သေးတဲ့အင်မတန်မှခန္ဓာကိုယ်ထွားကျိုင်းပြီးတော့အာရင်တန်ဆွမ်းတာဖြစ်ခဲ့တယ်။အဲ့တော့ဖျားဖြစ်တဲ့အခါမှာတော့ပြောမနေနဲ့ဗျံမာမင်းခန္ဓာကိုယ်လိုဖြောင်းဆင်းပြီးတော့ထောင်ထောင်မောင်းမောင်းရှိတော်မူတယ်တဲ့။ဒါကိုပုံနာတွေကဒီလိုတူတီလက်ခံတွေပါတွေတက်တဲ့အခါဒီကနေ့ကလေးတက်တဲ့ခါကျတော့ချီကျူးတာတွေတွေ့ရပါလိမ့်မယ်။အဲ့တော့ကောင်းပြီဒီလက္ခဏာတော်ကြီး၃ပါးကိုပိုင်ဆိုင်တော်မူခဲ့တယ်။လက္ခဏာတော်ကြီးကအားလုံးကဘယ်လောက်ရှိသလဲ ?32 ပါးခုဘုန်းကြီးပြောတာဘယ်နှပါးလဲ ?32 ပါး။အဲ့တော့ဒီ၃ပါးဟာဘာကြောင့်ဘုရားရှင်ကပိုင်ဆိုင်ခဲ့တယ်လဲဆိုတော့ဘဝတိုင်း၄ပါးလောက်သူများတက်ချင်းကရှောင်ကျင်ခဲ့လို့တဲ့။ဘဝတိုင်း၄ပါးလောက်ဘာလုပ်ခဲ့လို့လဲ?ဘဝတိုင်းတော့ပြောလို့ပေါ့တချို့ဘဝတွေမှာဖျားလောင်းနေပဲအသက်သက်တာတွေနည်းနည်းပါးပါရှိခဲ့မှာပဲဇက်တော်တွေပြန်ကြည့်ပေါ့အဲ့တော့ဘဝတိုင်းနှီးပါးလောက်သူများတသက်ချင်းရရှောင်ကျင်ခဲ့တဲ့အတွက်ဒီလက္ခဏာတော့၃ပါးကိုရတာတဲ့ဒါကအကျိုးရင်းလက္ခဏာတော်ကြီးပေါ့နောက်အကျိုးဆက်အနေနဲ့ဘာလဲဆိုတော့ဒီဃာယုကတာတဲ့ဗမာလိုတော့တတ်တော်ရှေတော်မူခြင်းဗမာလိုတော့ဘယ်လိုပြောမလဲဒါသူများတသက်ချင်းရှောင်ကျင်ကြလိုက်တဲ့အတွက်အကျိုးဆက်အနေနဲ့ရတော့ဘာရှည်တော်မူခြင်းလဲတတ်တော်ရှည်တော်မူခြင်းအဲ့တော့ဒီခုနပထမခြေဖနောင့်တော်ရှည်လျားတော်မူတာဒါပြောပြီးပြီဒုတိယအာယတင်ကုလိတာလက်ချောင်းတော်လေးတွေရှည်သွဲနေတာဒါရုပ်ပွားတော်တွေကိုကြည့်လိုက်ဒါအနည်းဆက်ဆုံးပေါ့ဒါတော့မှရုပ်ပွားတော်ဆိုတာအတူပဲရှိသေးတာတကယ်အစစ်မှန်မဟုတ်သေးဘူးအစစ်မှန်ဆိုရင်တိတ်ပြီးတော့ကြည်ညိုစရာကောင်းမှာပါနောက်ပြီးတော့ဗျံမှုစုဂတ္တတာခန္ဓာကိုယ်ကဗျံမာမင်းရဲ့ခန္ဓာကိုယ်လိုဖြောင်းဆင်းပြီးတော့ထောင်ထောင်ပေါင်းပေါင်းရှိတော်မူတယ်။ဒါအလောင်းတော်ဘွားတွေလည်းဒါမျိုးတွေအများတယ်။ဖျားလောင်းကသူများတဲ့ခန္ဓာကိုယ်သေးသူများတဲ့အားနေတာဒါမျိုးမရှိဘူးပေါ့။ဒါတွေဟာဘာလုပ်ခဲ့ခြင်းရဲ့အကျိုးဆက်လဲမင်းရင်သူတစ်ပါးတချင်းဟာရှောင်ကျင်ခဲ့တဲ့အကျိုးတွေ။အဲ့တော့တတ်တော်ရှိတယ်ဆိုတော့မေးစရာတော့ရှိတယ်ပေါ့။ဖျားကလောင်းဖျားရှင်ဟာတတ်တော်ဘယ်ရွယ်မှာပြိဋိနိဗ္ဗာန်ဆန်လဲ80ကြီးမလေးပြီ80ပြည့်၍ဒါမဲ့လို့တဲ့ကောက်ချက်ချတာကဖျားရှင်ချွတ်တော်မူမှာဟောတော်မူမှာတရားရမယ်ပုဂ္ဂိုလ်တွေကဖျားရှင်တတ်တော်80ရွယ်မှာအလုံးကုန်တလောက်ဖြစ်သွားပြီဒ ဒါကြောင့်ဘုရားရှင်ဟာတတ်တော်ရှိစေမှာပရိနိဗ္ဗာန်ဆံရတာတဲ့တကယ်လို့အလိုရှိတော်မူလို့ရှိရင်ဘုရားရှင်ဟာအာယုကတ်ထိနေနိုင်တယ်ပေါ့အာယုကတ်ဆိုတာတတန်းဘယ်လောက်လဲတရားတတန်းဘယ်လောက်လဲမေးရင်အဲ့တော့ဘုရားရှင်ရဲ့တကယ်နေမယ်ဆိုရင်အာယုကတတန်းတရားအထိကုံအောင်နေနိုင်တော်မူတယ်။ဒါပေမဲ့လို့ဘုရားရှင်ချွတ်မှကျွတ်မဲ့တတ္တဝါတွေဟာတတ္တော80လောက်မှာအလုံးပြည့်စုံတယ်လို့ဖြစ်သွားတဲ့အတွက်တတ္တော်ဘယ်လောက်မှာပရိနိဗ္ဗာန်ဆံလဲမေးရင်80။ဒါကြောင့်မို့ဒီကာယုကတာတတ္တော်ရှည်တယ်ဆိုတာတကယ်ရှည်မယ်ဆိုရင်တရားအထိရှည်လို့ရတယ်။သို့တော့ဘုရားရှင်ဟာ80နဲ့ပြည့်စုံသွားတဲ့အတွက်အလုံးသောဝိညာဉ်တွေကျွတ်ထိုက်တဲ့တတ္တဝါတွေဘုရားချွတ်မှจุดตั้งဝင်မဲ့တတ္တဝါတွေကုံသွားတဲ့အတွက်ဒီတတ္တဝါ80မှာပြိနိဗ္ဗာန်ဆံသွားတယ်အဲ့တော့ကောင်းပြီဒီပြောသူတောင်မျိုးဆရာတော်ကြီးရဲ့ဒီနေရာမှာကောက်ချက်လေးတစ်ခုချထားတယ်နံပါတ်1ကအကြောင်းတရားပေါ့သူတစ်ပါးတသက်ချင်းငါရှောင်ကျင်ခဲ့တဲ့အကြောင်းတရားနံပါတ်2ကအကျိုးရင်းလက္ခဏာတော်3ပါးဖန်ချေပနောင်းတော်ရှည်လျားတော်မူခြင်းလက်ချောင်းတော်ရှည်သွယ်တော်မူခြင်းနံပါတ်3ဗျံမှုစုကတ္တတာဗျံမာမိခန္ဓာကိုယ်လိုဖြောင့်ဆင်းပြီးတော့ထောင်ထောင်ပေါင်းပေါင်းခန္ဓာကိုယ်ရှိတော်မူခြင်းဒါကအကျိုးရင်းပေါ့အကျိုးရင်းလက္ခဏာတော်ကြီးပေါ့ဘယ်လိုခေါ်မလဲအဲ့လက္ခဏာတော်ရဲ့အကျိုးဆက်ကဘာရှိတော်မူခြင်းလဲတတ်တော်ရှိတော်မူခြင်းအဲ့တော့ဘုရားရှင်ရဲ့ဗုဒ္ဓနုတ္တိဒီဂါတာလေးတွေရွတ်ပြီးတော့ဒီဂုံတော်လေးတွေပွားပြီးတော့ဥပမာဖြင့်ဘုရားရှိခိုးတယ်ဘုရားရှင်ကိုအာယုံစားပြီးတော့ဘုရားရှင်ရဲ့လက်ချောင်းတော်လေးတွေကြည့်လိုက်တဲ့အခါရှေးသွဲပြီးတော့အရင်တုတ်တယ်အဖျားသွဲတယ်အဲ့တော့ဒါလေးကိုကြည့်လိုက်လို့ရှိရင်ဩငါတို့ဘုရားရှင်ဟာဘဝတိုင်းနှီးပါဘဝတိုင်းနှီးပါသူတစ်ပါးသက်သက်ချင်းဟာရှောင်ကျင်ခဲ့တယ်ပေါ့ရှောင်ကျင်ခဲ့တဲ့အတွက်ဒီဘဝမှာလာပြီးတော့နောက်ဆုံးခန္ဓာကိုယ်မှာပါရမီတော်တွေအကျိုးပေးလိုက်တဲ့အခါသူများသက်သက်ချင်းဟာရှောင်ကျင်ခဲ့တဲ့ကုသိုလ်တွေစေတနာတွေဒါရီရနောက်မှာကျိုးပေးခွင့်မရတော့ဘူးဆိုပြီးတော့လူရဲ့ကျိုးပေးလိုက်တာခြေဖနှောင်းတော့ခန္ဓာကိုယ်တော့ဒီလက်ချောင်းတော်လေးတွေကအင်မတန်မှတက်ပယ်ခဲ့တယ်ဆိုပြီးတော့ဒီလက်ချောင်းတက်ပယ်တာလေးကိုကြည်ညိုပြီးတော့ဘယ်ထိအာယုံရောက်ရမလဲဆိုရင်သူတော်ဘာတက်ချင်းရရှောင်ကျင်ခဲ့တာဒီအာယုံရောက်ရမယ်ရောက်ပြီးတော့ကြည်ညိုယုံနဲ့ပြီးစေရမလားဆိုတော့မဟုတ်ဘူးငါတို့လည်းပဲဘုရားရှင်ဟာလောင်းတော်ဘဝကလေးကဘဝတိုင်းနေပါသူတို့များတက်တက်ချင်းရရှောင်ကျင်တယ်လို့ငါတို့လည်းပဲသူများတက်တက်ချင်းရကျဘူလေးတွေပရွက်စိတ်လေးတွေပိုးမွားလေးတွေဒါတွေကိုတက်ချင်းရစပြီးငါတို့ရှောင်ကျင်မယ်ဆိုပြီးတော့ဘုရားရှင်ရဲ့ဗုဒ္ဓနုတ္တိဘုရားရှင်ရဲ့လက်ချောင်းတော်လေးတွေဖူးဟာနေပြီးတော့သူများတက်ချင်းရရှောင်ကျင်ခြင်းကြောင့်ဒါမျိုးဖြစ်ခဲ့တဲ့အကြောင်းတရားလေးတွေဒီကြီးညူကြီးညူပြီးတော့ကိုယ်ထံကိုဓာတ်ကူးလိုက်ရမယ်ကိုယ်ထံကိုပါလုပ်လိုက်ရမလဲအဲ့တော့ဘုရားရှင်ဟာသူများတက်ချင်းရရှောင်ကျင်တယ်လို့ငါတို့လည်းပဲကျဘိုးပြည့်စိတ်ကစပြီးတော့သူများတက်ချင်းမှရှောင်ကျင်မယ်ဒါလောက်ထိအာယုံပြုတ်ပြီးတော့ဓကူးလိုက်ပါတဲ့အဲ့တော့ဒီပြောတို့တောင်မျိုးဆရာတော်ကြီးရဲ့ဒါစွမ်းအားပေါ့သူများတွေကတော့ဒီပြောတို့ကြမ်းကန်နေပါတယ်ဆရာတော်ကြီးတဲ့စာပေတက်တဲ့ပုံကိုယ်တွေအများကြီးရှိမှာပဲဆရာတော်ကြီးတဲ့ပညာတော်တဲ့တန်ဃာတော်တွေအာဇာနည်တွေအများကြီးရှိမှာပဲဒါပေမဲ့လို့ကောက်ချက်ချပြီးတော့ဒါမျိုးလက်တွေ့ကျင့်သုံးဖို့ကြတော့ဆရာတော်ကြီးကတိတ်ပြီးတော့ဒီပြောတို့အံ့ဩစရာကောင်းတော့အောင်အင်မတန်စူးရှထက်မြက်တယ်ပေါ့ခုလည်းပဲလက္ခဏာတော်ကြီးလက်ချောင်းတွေတာလေးတွေကိုဒီပြောတို့ကြည်ပြီးတော့ကြည်ညိုပြီးတော့မြတ်စွာဘုရားရဲ့သူတော်ဘာတက်ချင်းရရှောင်ကျင်ခဲ့တဲ့ဂုံတွေအာယုံပြုရမယ်ဟာလက်ချောင်းလေးကလှလိုက်တာဒါလောက်နဲ့မပြီးသင့်ဘူးပေါ့အာလုံးသဘောပေါက်တယ်နော်ဘာအထိကြည်ညိုရမလဲမင်းအကြောင်းတရားအထိကြည်ညိုရမယ်ဘယ်အထိကြည်ညိုရမလဲအဲ့အကြောင်းရင်းအထိကြည်ညိုပြီးတဲ့အခါမှာအဲ့ဒီဓာတ်တွေကိုကိုထန်ကိုယ်ထံကိုကူးအောင်လုပ်ရမယ်ဓာတ်တွေကိုဘုသူထံကူးအောင်လုပ်ရမလဲကိုယ်ထံကိုကူးအောင်လုပ်ရမယ်ဒါကြောင့်ဆရာတော်ကြီးကတဘောတန်တရာမှာလည်းရှင်ဘုရားတို့ရေးထားတာကြည့်ပေါ့ဘာဖြစ်လို့သူကိုယ်တိုင်အထုပ်ပတိကိုရေးရတယ်လဲလို့ဆရာတော်ကြီးကရေးသားတော်မူတဲ့အခါမှာပုဂ္ဂိုလ်တယောက်ကပုဂ္ဂိုလ်တယောက်ရဲ့အကြောင်းကိုရေးလို့ရှိရင်တဲ့ထင်ရှားတဲ့အကြောင်းအရာကိုပဲရေးနိုင်တယ်တဲ့ဘာကိုပဲရေးနိုင်တယ်လဲအဲ့ဒီထင်ရှားဖို့ရာအတွက်နေစဉ်ရက်ဆက်ကြိုးစားကြရတဲ့ကံဉဏ်ဝိရိယအလုပ်ကိုတော့မရေးနိုင်ဘူးတဲ့နေစဉ်ကြိုးစားကြရတဲ့ကံဉဏ်ဝိရိယအလုပ်ကိုတော့ပြည့်စုံအောင်ရေးနိုင်ပါမလားနောင်လာနောက်သားတွေမျိုးဆက်တွေအတူယူရမှာကထင်ရှားတာကိုအတူခိုးရမှာလားနေစဉ်ရက်ဆက်ကြိုးစားတဲ့ကံဉဏ်ဝိရိယအလုပ်ကိုအတူခိုးရမှာလားမေးရင်နေစဉ်ကြိုးစားတဲ့ဘာကိုအတူခိုးရမှာလဲကံဉဏ်ဝိရိယဘာကိုအတူမခိုးရဘူးလဲထင်ရှားတာကိုအတူမခိုးရဘူးအဲ့တော့နောင်လာနောက်သားတွေအတွက်လမ်းညွန်ဖြစ်တာလေပဲနေစဉ်ရက်ဆက်ကြိုးစားတဲ့ကံဉဏ်ဝိရိယလောက်ကတာ တောင်လာနောက်သားတွေအတွက်လမ်းညွန်ဖြစ်တယ်တဲ့နေ့စဉ်ကြိုးစားတယ်ကัญญံဝိရိယလောက်ကတောင်လာနောက်သားတွေအတွက်ဘာဖြစ်တယ်လဲလမ်းညွန်ဖြစ်တယ်ဒါကြောင့်မို့တဲ့သူပြန်တော်မူသွားမှသေသွားမှအမွန်းတင်ပြီးတော့ဦးဇနကကဘလို့တော်လိုက်တာဘာဖြစ်တာဒါမျိုးတွေရေးတာတဲ့သူဘဝသူအကြောင်းအကျိုးလေးတွေအကောင်းအဆိုးလေးတွေနောင်လာနောက်သားတွေမကောင်းတာဆိုရင်လည်းပဲသင်ခန်းစာယူနိုင်အောင်ကောင်းတာဆိုရင်လည်းအတူယူနိုင်အောင်သူကိုယ်တိုင်ပဲသူအထုပ်ပတ္တိကိုရေးပါတယ်ဆိုပြီးတော့တဘဝတန်တရာစာအုပ်ရဲ့ဏိဒန်းမှာရေးထားတယ်ဘယ်စာအုပ်ရဲ့ဏိဒန်းမှာရေးခဲ့လဲအဲ့တော့တပည့်တို့ဒီမှာကြည့်လိုက်နော်အများစုကတပည့်တို့ဒီအတုခိုးပြီးတော့အားကြတဲ့အခါမှာနေ့စဉ်ကြိုးစားတဲ့ကัญญံဝိရိယကိုအတုဖို့တဲ့ပုဂ္ဂိုလ်ကနည်းနေတယ်။ဘာတွေကိုသွားပြီးတော့အားကြကြတယ်ဆိုတော့ထင်ရှားတာတွေကိုသွားပြီးတော့အားကြတယ်။ဟာဘယ်ဆရာတော်ကဘုန်းကြီးတာ။တစ်နှစ်တစ်နှစ်ကိုဘလောက်ထိလက်လာပါတွေရတာ။ဘလို့လှူနိုင်တာဥပမာပြင်တိတကူဆရာတော်တို့ဆိုရင်တိတကူဆရာတော်ကဘလို့ဘုန်းကြီးတာ။ဘလို့လှူနိုင်တန်းနိုင်တာဆရာတော်လာလို့ရှိရင်ဘလို့ပဲလူတွေကဝိုင်းဝန်းနေကြတာပဲ။ဒါမျိုးတွေကိုအားကြကြတာများတယ်။ဒါမျိုးတွေကိုဘာဖြစ်တာများလဲတိတကူဆရာတော်ရဲ့အထုပ်ပတ္တိကိုဖတ်ပြီးတော့ဘလို့ကြင်ကြံခဲ့တယ်လေစိတ်နေစိတ်ဓာတ်ဘလို့ရှိတယ်လေဆရာတော်ရဲ့နေစဉ်ဒိဋ္ဌံဟာဘလို့ဒိဋ္ဌံတယ်လေဒါမျိုးလေးတွေကိုကြည့်ပြီးတော့ငါတို့လည်းပဲဆရာတော်လိုကြိုးစားမယ်ဒါမှပါရမီတွေတက်နေတဲ့များပြည့်လာမှာဒါမျိုးအားကြတဲ့ပုဂ္ဂိုလ်ဟာရှားသလားများသလားရှားတယ်နော်ဒီလိုပဲလူတွေဆိုရင်လည်းဒီတိုင်းပဲချမ်းသာတဲ့ပုဂ္ဂိုလ်တော့အားကြကြတယ်ဟာဘသူအပြင်ကြီးပွားလိုက်တာတနေ့ဝင်းဝေးတွေဘလောက်ရှိတာဒါကတော့လူတိုင်းအားကြတာကားကဘယ်နှသိန်းတန်စီးနေတာသူတို့နေတာထိုင်တဲ့တိုက်ကြီးကဘလောက်တန်တာဒါမျိုးတော့အားကြတဲ့ပုဂ္ဂိုလ်ရှားသလားများသလားဒါမျိုးလို့သူတို့ဆင်းဆင်းရဲရဲနဲ့ဘလောက်ကြိုးစားခဲ့တယ်လေကုသိုလ်တရားတွေကိုဘလို့စေနာထားပြီးတော့စီးပူးခဲ့တယ်လေဒီလိုကုသိုလ်စေနာစီးပူးတဲ့နေရာမှာစိတ်ထားလေးကသူများလှုပ်တယ်လို့မဟုတ်ဘူးဘလို့လှုပ်တယ်ဒါမျိုးကိုတော့အားကြတဲ့ပုဂ္ဂိုလ်ကရှားသလားများသလားခုတောင်မျိုးဆရာတော်ကြီးကဒီလက္ခဏာတော်ကြီးသုံးပါးပြတဲ့အခါမှာဗုဒ္ဓနုဒ္ဓတိဘာဝနာတွေဖြစ်ပါတယ်တဲ့လက်ချောင်းတော်လေးတွေကြည့်ပြီးတော့ဒါယူမဲ့လို့ဒါလောက်တင်အားမရပဲနဲ့ဖျားရှင်ဟာဖျားလောင်းဘဝဘဝတိုင်းနေပါလောက်သူများတသက်ချင်းအားရှောင်ခဲ့တယ်ဒီလိုရှောင်ခဲ့လိုက်တဲ့အတွက်လက်ချောင်းတော်လေးတွေသွဲနေတယ်အဲ့တော့လက်ချောင်းတော်လည်းငါလည်းတွယ်ကျင်လိုက်တာလက်ကလေးလှကျင်လိုက်တာဒါလောက်နဲ့ဆိုရင်ပြည့်စုံပါမလားပြည့်စုံပါပါအဲ့တော့ငါလည်းပဲသူများတသက်ချင်းရဲ့ရှောင်ကျင်ပဲဆိုပြီးအကြောင်းတရားကိုအားကြတာကပါရမီပို့ပြီးတော့ပြည့်တယ်အကြောင်းတရားကိုအားကြတာကဘာပို့ပြည့်တယ်လဲအကျိုးတရားတွေထင်ရှားတဲ့အကြောင်းအရာတွေအားကြတာကတော့လောဘဖြစ်ဖို့ပဲများတယ်ဘာဖြစ်ဖို့ပဲများတယ်လဲဒါလေးဟာတပြည့်တို့သင်ခန်းစာယူစီရဖို့ဒါကြောင့်ရှင်ဖျားတို့အနေနဲ့ဒီနေရာမှာဆရာတော်ကြီးရဲ့တဘောတန်ត្រာမှာပါတဲ့ဏိဒန်းမှာပါတဲ့အမှားစာလေးရဲ့အခုလက္ခဏာတော်ကြီးမှာညွန်ပြထားတဲ့မှတ်ချက်လေးဒါလေးတွေကိုဂယုစိုက်ဖတ်ပြီးတော့ပုံကိုတယောက်ငါတို့ဘာဝတူခိုးတင့်တယ်လေဒါမျိုးလေးတွေသင်ခန်းစာမယူတင်ဘူးလားယူတင်တယ်လားယူတင်ပါပါဒါကြောင့်မို့ဒီရတို့ကနေ့စဉ်ရက်ဆက်ဘလို့စူးစားတယ်ဘလို့စိတ်စီနာထားတယ်တန်ဃာတွေစာတင်တိုက်မွေးတာတွားပြီးတော့ဟာတန်ဃာတွေဘလောက်ကြီးဒီလောက်နဲ့အာမရနဲ့တန်ဃာတွေမွေးပြီတန်ဃာတော်တွေအပေါ်မှာစိတ်စီနာဘလို့ထားတယ်လေတန်ဃာတော်ရှင်မြတ်တွေကြီးပွားတုတ်တက်အောင်စိတ်စီနာဘလောက်ကြောင်းကြစိုက်တယ်လေကိုကျိုးစွန်ပြီတော့အနစ်နာဘလောက်ခံတယ်လေတန်ဃာတွေရှင်ပေါ်မှာတန်ဃာတော်ရှင်မြတ်တွေပေါ်မှာစိတ်စီနာမေတ္တာတရားဘလောက်ထားတယ်လေအဲ့တော့ဒါတွေရတာလေဒီပြောတို့အတွက်အကြအတူယူရမှာပဲဘာလို့ရမှာလဲဘုံကံကြီးမာတာလူမတန်းမလူပေါ်တာဒါမျိုးတွေဟာအကြအတူယူတဲ့နဲ့ထဲမှာပါသလားမပါဘူးလားမပေါ့ဒါပေမဲ့လို့အကြောင်းတရားကိုအားကြလိုက်လို့ချင်းအကျိုးတရားသူ့အလိုလိုမပြည့်စုံတော့လားဘူးလားပြည့်စုံသလားဒါလေးတွေကဆရာတော်ရဲ့ဒီလိုလိုစာတက်တာချင်းတူချင်းတူမယ်ဆရာတော်တဲ့စာတက်တဲ့ပုံကိုယ်ဒီသာသနာမှာအများကြီးရှိချင်းရှိမယ်သို့တော့ဒီလိုကောက်ချက်ချပြီးတော့လက်တွေ့ကျင့်သုံးမှုကြတော့ဒါမျိုးညွန်ပြတဲ့တဲ့ဆရာတော်တွေကြတော့အင်မတန်နဲပါပါလိမ့်မယ်အဲ့ဒီနဲပါတဲ့တယ်မှာဒီလိုလိုတောင်းလို့ဆရာတော်ရဲ့တပားပါဝင်ဖြစ်တယ်ဒါလေးတွေကိုရှင်ပြားတို့လက်ဆင့်ကမ်းတာပေါ့နောက်တစ်ချက်ကတပည့်တို့ဘာပြောချင်တယ်လဲဆိုတော့ပါဏာတိပါဒနဲ့ဆက်ပြီးတော့တပည့်တို့ဒါလေးကိုအတွေးပြန်ရောက်တယ်။တပည့်တို့သီလခံပါဠိတော်မှာမြတ်စွာဘုရားရဲ့စုလသီလဆိုတဲ့အခန်းမှာအင်မတန်မှငယ်တဲ့ဂုံလေးပေါ့။အထက်ကမဟာသီလတို့မဇ္ဈိမသီလတို့နောက်ပြီးတော့ဇန်တရားတို့မဖိုတရားတို့အဘိညာဉ်တို့တပ္ပညုတဉာဏ်တို့နဲ့စာလို့ရှိရင်တော့ဒီပါဏာတိပါဒရှောင်ကျင်တယ်ဆိုတဲ့သီလစုလသီလဘာမှမပြောပါတော့ ဒီကုံကိုလည်းပဲအများစုကပုထုဇဉ်တွေကပြောကြတာတဲ့ဘယ်သူတွေကပြောကြတာလဲအဲ့တော့အင်မတန်ငယ်တဲ့ကုံဒါမှမဟုတ်တပည့်တို့အတွက်ကြတော့ငယ်တယ်မဟုတ်မြတ်စွာဘုရားရဲ့ဂုဏ်တော်တွေအလုံးနဲ့ထောက်ဆရင်တော့ဒီပါဏတိပါဒရှောင်ကျင်တဲ့သီလလေးဟာငယ်သလားကြီးကျယ်သလားဒါမှမဟုတ်တပည့်တို့ပုထုဇဉ်တွေအတွက်ကြတော့မကြီးကျယ်ဘူးလားအဲ့တော့မြတ်စွာဘုရားဒီပါဏတိပါဒရှောင်ကျင်ခဲ့ပုံလေးကိုတပည့်တော်နည်းနည်းလေးပြောပြအောင်မယ်အဲ့တော့စာပေမှာဘယ်လိုပါတယ်လဲဆိုတော့ပါဏတိပါဒံပဟာယပါဏတိပါဒပတိဝိရတောတမနောဂောတမောဒန္တနိခိတဒန္တောနိခိတသတ္ထောလိစီတရားပန်သောတပ္ပပါဏဘုဒ္ဓတပ္ပပါဏဘုဒ္ဓဟိတနုကံပိဆိုပြီးတော့မြတ်စွာဘုရားကိုအလုံးကချီးကျူးကြတယ်သူသဖြင့်ပုထုဇဉ်တွေကချီးကျူးကြတယ်ပေါ့အဲ့တော့ရှေ့ပိုက်တွေကတော့ထားတော့ဒီပါဏတိပါဒံပဟာယပါဏတိပါဒပတိဝိရတောတမနောဂောတမောယဟံဂောဓမဟာဒါသူတို့ရဲ့အခေါ်ကိုပြောတာပါနော်ယဟံဂောဓမသူမြတ်တသက်ချင်းကိုပယ်စွန့်ပြီးတော့သူမြတ်တသက်ချင်းကရှောင်ကျဉ်တော်မူတယ်ဒါထားတော့နောက်တစ်ချက်ကနိခိတဒန္တောနိခိတသတ္ထောတဲ့ယဟံဂောဓမဟာဒုတ်တီဓာရီအခြားသောလက်နက်မျိုးစုံတွေကိုချထားတော်မူတယ်တဲ့အဲ့တော့ဒီနေရာမှာတို့ရို့ဒီဒုတ်မကင်ဘူးဓာမကင်ဘူးလက်နက်မှန်သမျှမကင်ဘူးဆိုတာဘယ်ကြီးရွယ်ချက်နဲ့မကင်တာတော့ကိုပြောလို့ရှိရင်သူများကိုတက်ဖြက်ညှင်းဆဲဖို့မကင်တာတဲ့ဘာလို့ကိုမကင်တာလဲအဲ့တော့ကြောင်းမြန်ပြန်လိုက်ပေါ့တက်ဖြက်ညှင်းဆဲဖို့မဟုတ်ဘူးကိုကျမ်းမာရေးအတွက်တောင်ဝေးကင်တယ်မကင်ကောင်းလားကင်ကောင်းသလားထင်းနေပါလေကပ်ပြီးဖို့နောက်ပြီးတော့တခုခုတွေလှုပ်ဖို့လက်နဲ့တွေဓာဆားတဲ့လက်နဲ့တွေကင်တာမကင်ကောင်းလားကင်ကောင်းသလားအဲဒီလိုတို့ဘုရားရှင်ဟာတဲ့အလောင်းတော်ဘောကလေးကနိခိတဒန္တဒါမျိုးတွေဖြစ်ခဲ့တယ်နိခိတတထဓာဆားတဲ့လက်နဲ့တွေတို့ဒုတ်တွေတို့ဒါမျိုးတွေကိုသူများတက်ဖြတ်ညှင်းဆဲဖို့အတွက်လုံးဝကိုမကင်ခဲ့ဘူးတဲ့ဒါလေးတစ်ချက်ပါတယ်အဲ့တော့ဒါနဲ့ဆက်ပြီးတော့လက္ခဏာတော်ကြီးမှာဘလို့ကျိုးတွေရလဲဆိုတော့ဒီလိုတို့သူများတက်တဲ့ပုဂ္ဂိုလ်ဟာခုနသူများတက်တဲ့ချင်းရရှောင်ကျင်တဲ့အတွက်နံပါတ်1လက္ခဏာတော်ကြီးကဘာရခဲ့တယ်လဲခြေဖနှောင်းတို့ရှည်တော်မူခြင်းဟုတ်တယ်နော်အဲ့တော့ခြေဖနှောင်းဘာလို့ရှည်တာလဲဆိုစဉ်းစားကြည့်လိုက်သူများတက်တဲ့ပုဂ္ဂိုလ်ဟာတခါတရံခြေဘွားထောက်ပြီးတော့အတန်မကြောက်အောင်မသွားရဘူးလားသွားရသလားအဲ့တော့ခြေဖနှောင်းထောက်တခါတရံမှာခြေဘွားထောက်သွားတဲ့အခါမှာခြေထောက်တွေကပုံပြပန်းပြက်တွေကောက်ကောက်ကွေးကွေးတွေကြားတော့သူကဒီတဲ့ဘောအရာသူများတက်တဲ့ပုဂ္ဂိုလ်ဟာခြေဘွားထောက်ပြီးတော့သွားပါများလာမယ်တမျိုးတစ်ပုံသွားပါများလာမယ်ဆိုရင်ခြေထောက်တွေကပုံမလှပန်းမလှဖြစ်ပြီးတော့ဖနှောင်းနေပါလေတူသွားတဲ့သဘောရှိတယ်ပေါ့ဒါကြောင့်မို့ဒီမြတ်စွာဘုရားဟာဘဝတိုင်းဘဝတိုင်းမှာသူများတက်တဲ့ခြင်းရှောင်ခြင်းခဲ့တယ်ဒုဒ္ဓလက်နဲ့မကင်ခဲ့ဘူးဆိုတော့ရိုးရိုးတန်တန်လေးပဲသွားခဲ့တယ်ဘလို့ပဲသွားတော်မူခဲ့လဲအများဖြင့်သူများတက်တဲ့မယ်ဆိုရင်ငှက်ကလေးတွေပါလေတွေဒီလိုသူစဉ်းစားကြည့်ဖို့တော့ရက်တွေမှာ ग्वा လေးတွေနဲ့လေးကွက်နဲ့ထုမယ်ဆိုရင်အတန်မကြောက်အောင်တခါတရံခြေဘွားထောက်မသွားရဘူးလားသွားရသလားသွားပါများလာတော့ခြေဖနှောင်းတွေဒီလိုဘဝတွေများလာတဲ့အခါမှာဒီတဲ့တဘောဟာခြေထောက်တွေကပုံမလှပန်းမလှခတ်တူတူတွေခတ်ကောက်ကောက်တွေဖြစ်သွားတတ်တာဒါသဘာဝပဲနောက်တစ်ခါတချို့သူများတက်တဲ့အခါမှာဒုတ်သားတွေကန်ရတယ်တချို့ဟာခြေဘွားထောက်တော့မသွားခဲ့ရဘူးဒါမှမလို့ဒီဝတ်သက်တာတွေဘာတွေတနည်းရမေတ္တာရှင်ဆရာတော်ဟောသွားတဲ့ဂွေထဲမှာပါတော့ဒုတ်ကြီးတွေနဲ့ရိုက်ပြီးတော့တတ်ကြတာတွေသွားတွေ့ရတယ်အဲ့တော့ဒီဒုတ်တွေဓာတ်တွေကိုင်းတော့လက်ကကြာတော့ကြာတော့ဘုဒ္ဓလူတွေဖြစ်ကုန်ကြတာအဲ့တော့သူများတက်တတ်ပါများလာတဲ့ကတချို့ကဒုတ်တွေဓာတ်တွေကိုင်းပါများဘဝဆက်တန်းဆက်တန်းကိုင်းပါများလာလို့ရှင်လက်တွေကရှည်သွဲလာမလားတူနေမလားတူနေပါဘာရဲ့အကျိုးဆက်လဲမင်းပါဏတိပါတရဲ့အကျိုးဆက်တဲ့ဘာရဲ့အကျိုးဆက်လဲဒါကြောင့်လက်ချောင်းတွေပါတွေတိတ်ပြီးတော့မလှဘူးခတ်တူတူဖြစ်နေတယ်ဆိုရင်ဒါဘဝတိုင်းမှာပါဏတိပါဒအကျိုးဆက်တွေဖြစ်လာတာလို့သုံးသက်လို့မရဘူးလားရသလားတခါတရံကြတော့သူများတက်တဲ့ပုံကိုယ်တွေကဒါမျိုးမလုပ်ဘူးလက်ချောင်းတွေပါတွေကတော့ရှည်နေပါတယ်သို့တော့ခါးကြီးတွေပါတွေကိုင်းနေတာတို့ပူကွာနေတာတို့ဒါမျိုးတွေဖြစ်တယ်ဆိုရင်တခါတရံသူများတက်လို့ရှိရင်ငုံသွားတာလို့လူမမြင်အောင်ငုံသွားတာဒါမျိုးတွေတွေမရှိဘူးလားရှိသလားရှိတဲ့အခါကျတော့ခန္ဓာကိုယ်ကြီးကကိုင်းပြီးတော့တချို့အရက်တွေပါတွေပါပူကွက်ကွက်တွေဖြစ်ကုန်တတ်တယ်အားလုံးသဘောပေါက်တယ်နော်ဒါပါဏတိပါဒသူတစ်ပါးတသက်ချင်းရရှောင်ကျင်ခဲ့တဲ့အတွက်ဘုရားရှင်မှာခြေပနှောင်းတော်ရှည်တော်မူခြင်းဒီကပန္နိတာလက်ချောင်းတော်လေးတွေရှည်သွဲတော်မူခြင်းအာယတင်ကုလိတာ Piyamudu gada da, khanda guwa piyamameye khanda gulu piyongsen bi thongtong mongmong shiro mujen diariya baga shiongjen gelu yadale meye. Turubada da chenga shiongjen gelu yadare. Ero dhuyoru di bawa ma dhuyang budu zene yaro dhukumo dhuku choyuen ne mawe. Ero di chepanao no dura da luraniwa panaribada payalaunin ne saayin imadam miyage mawe. တချို့ဒါကြောင့်ခြေတော်ကြီးတွေမလှဘဲနဲ့ပုံပြပန်းပြဖြစ်တတ်တာပေါ့တချို့လက်ချောင်းတို့လက်ချောင်းတွေပါတွေတိုးနေတယ်မလှဘူးပုံပြပန်းပြဖြစ်နေတယ်ဒါလည်းပဲတချို့ရှိမှာပဲတချို့လက်ချောင်းတို့လှပါရဲ့ခန္ဓာကိုယ်ကခုနလိုပေါ့ဖျားရှင်တို့လိုထောင်းတော်မောင်းမောင်းတဲ့ဒီမမမမဲရှိတော်မမူကိုုံကွားပြီးတော့ပုနေတယ်ဒါမျိုးတွေလည်းမရှိတတ်တာအဲ့တော့ပုထုဇဉ်ကတော့တခုမဟုတ်တခုမညီဘူးလားညီလောက်သလားဒ ခုဖရာလောင်းကတော့ဖရာရှင်ဖြစ်တဲ့ဘဝမှာရောဖလောင်းရဲ့ဖရာလောင်းရဲ့ဘဝမှာရောဒုဒ္ဓါစတဲ့လက်နက်တွေကဘာလို့ဖို့ကင်တော်မမူခဲ့ဘူးတော့သူများကိုတက်ပြက်ညင်စေဖို့ဘာမလုပ်ခဲ့ဘူးလဲမကိုင်းတော့လက်ချောင်းလိုလေးတွေခြေဖနှောင်းလိုလေးတွေကုန်းကွာပြီးတော့ချောင်းမြောင်းတာတွေမရှိတော့ခန္ဓာကိုယ်ထောင်ထောင်ပေါင်းပေါင်းရှည်လျားတာတွေမမတ်တာတွေဒါမျိုးတွေဖြစ်ခဲ့တာပေါ့နောက်တစ်ချက်ကဘာလဲဆိုတော့လစ်စီတဲ့ရှက်ချင်းရှိတော်မူတယ်တဲ့အဲ့တော့သူတစ်ပါးတက်တက်ရတာဖရာလောင်းဟာဖရာလောင်းဘွားတွေကဖရာရှင်ဟာရှက်လဲပဲရှက်တယ်ကြောက်လဲပဲကြောက်တယ်တဲ့သူတစ်ပါးတက်တက်ရမှာဘာတွေဖြစ်ခဲ့တယ်လဲရှက်လဲပဲရှက်တယ်ကြောက်လဲပဲကြောက်တယ်အဲ့တော့ပါဠိလိုတော့ဘလို့စီလိုက်မလဲ။ဘာနဲ့ပြည်စုံတယ်လဲ။ဟီရီဩတ္တပါနဲ့ပြည်စုံတယ်တဲ့။ဒါလေးမှတ်ခဲ့နော်။ဒါကြောင့်မို့ပါဏတိပါဒသူတစ်ပါးသက်သက်ချင်းရရှောင်ကျင်တယ်ဆိုတဲ့နေရာဘုရားရှင်ကအမှုမဲ့မဲ့မဲ့ငါတို့လည်းရှောင်ကျင်တာပဲ။ तू လည်းပဲရှောင်ကျင်တာ तू လည်းပဲသူများတက်မတက်ဘူးနော်။တလရှိပြီတနှစ်ရှိပြီဒါမျိုးတော့ပြောမယ်။သို့တော့ဘုရားလောင်းသူများတက်မတက်တာကသူများတက်သက်ချင်းရအရှက်အကြောက်ရှိတယ်တဲ့။တက်ရမှာရှက်လည်းပဲရှက်တယ်။ကြောက်လည်းပဲကြောက်တယ်။ကားတို့မျိုးရိုးကသူများတက်တဲ့မျိုးရိုးမဟုတ်ဒီလိုအတတ်မမွေးဘူးဆိုပြီးတော့ဒါမျိုးအဆက်ကြောင့်နဲ့ပြည်စုံတော်မူတယ်တဲ့အဲ့တော့သူများတက်တဲ့ချင်းရရှောင်ကျင်တာတူတိုင်းစိတ်စီရင်တာတူပါမလားမေးရင်တချို့ကဘာတိဘာသာနဲ့ဒီလိုနေမှာပဲတချို့ကကြတော့ရှက်ရမှာရှက်လို့ကိုပဲသူများတက်တဲ့ရမှာရှက်တာကိုယ့်ရဲ့မျိုးရိုးဂုံတိတ်ခါးတွေကြာမှာကိုယ်သူများတက်တက်လိုက်တဲ့အတွက်သူများတွေဘာဖြစ်မှာဒါမျိုးတွေပေါ့အဆက်ကြောင့်ရှိတယ်တဲ့နောက်တစ်ချက်ကတရားပန်တော့တဲ့ပါဠိလိုပါတယ်လေတရားပန်တော့ဆိုတာမေတ္တာစိတ်ရှိသည်ဖြစ်သူရောက်တော်မူသည်တဲ့မေတ္တာတရားပြေဝတယ်တဲ့ဘာတရားပြေဝတယ်လဲမေတ္တာရဲ့လက္ခဏာကဘာလဲဆိုတော့လူတစ်ယောက်ရဲ့လက္ခဏာဆိုတာရှိတယ်ဟာ तू ကဒေါသတိတ်ကြီးတာဟာ तू ကလောဘတိတ်ဆွန်းထွက်တဲ့ပုဂ္ဂိုလ်ဟာ तू ကတော့မေတ္တာတရားပြေတယ်ပြောလိုက်တာဆိုလိုက်တာလေးတိတ်နုညံ့တယ်အဲ့တော့ပုဂ္ဂိုလ်တွေမှာအမှတ်လက္ခဏာဆိုတာမရှိဘူးလားရှိသလားဒီမှာလည်းပဲမေတ္တာပရမထသဘောတရားရဲ့အမှတ်လက္ခဏာကဟိတာကာရပိုတိလက္ခဏာတဲ့ဘာလက္ခဏာလဲဗမာလိုကတော့ကောင်းကျိုးလိုလားတဲ့စိတ်ပေါ့ဗမာလိုကတော့ဘာလဲအဲ့တော့ဘုရားရှင်ကသူများတသက်ချင်းရှောင်ကျင်တာဘုရားလောင်းဘဝကလေးကဟိတာကာရပိုတိလက္ခဏာရှိတဲ့တရားပန်တော့တဲ့မေတ္တာစိတ်ရှိသည့်ဖြစ်သူရောက်တယ်မေတ္တာတဲ့သိကြီးမာတာပဲအဲ့တော့ငါ့ကိုလာပြီးတော့ရိုက်ရင်ငါမကျင်တဲ့တူသူတို့လည်းပဲကျင်တဲ့မှာမဟုတ်ငါ့ကိုတက်ရင်ငါရဲ့ဆွေမျိုးတွေငါကျို့လူလူလားလူလာတဲ့ပုဂ္ဂိုလ်တွေစိတ်ဆင်းရဲတယ်လူသူတို့လည်းစိတ်ဆင်းရဲမယ်ဆိုပြီးတော့ကိုချင်းစာတရားမေတ္တာတရားကောင်းကျိုးလူလာတဲ့မေတ္တာတွေမရှိဘူးလားရှိသလားအဲ့တော့ဘုရားရှင်ရဲ့သူတစ်ပါးတက်ချင်းရရှောင်ကျင်တာတနည်းအားဖြင့်ဘုရားလောင်းရဲ့သူတစ်ပါးတက်ချင်းရရှောင်ကျင်တဲ့နေရာမှာဟိတိဩတ္တပနဲ့ပြည့်စုံတယ်လို့ဘာတရားနဲ့လဲပြေဝနေတယ်လေအဲ့တော့မေတ္တာတရားဒါကြောင့်မို့ငါလည်းပဲရှောင်ကျင်တာပဲဒီလောက်နဲ့ပြောယုံနေလုံလောက်ပါမလားမေတ္တာတရားနဲ့ကိုချင်းစာတရားနဲ့တကယ်အသိဉာဏ်နဲ့ကိုပဲဖရာလောင်းကရှောင်ကျင်ခဲ့တယ်ဆိုတဲ့အဓိပ္ပာယ်နဲ့ချီးကျူးကြတာပဲနောက်တစ်ချက်ကဘာလဲဆိုတော့တပ္ပပါဏဗုဒ္ဓဟိတနုကံပိတဲ့ဘာတယ်တော့အဲ့တော့ဖြစ်သောတက်ရှိတတ္တဝါအလုံးကိုစီးပွားဖြင့်စောင့်ရှောက်တော်မူသည်တဲ့အဲ့တော့လိုခြင်းကတော့ကရုဏာတရားနဲ့ပြည့်တယ်တဲ့ဘာတရားနဲ့ပြည့်တယ်လဲအဲ့တော့ဖရာလောင်းဘဝကလေးကကရုဏာတရားနဲ့သူများတက်ခြင်းရရှောင်ကျင်ခဲ့တာအဲ့တော့ဒုက္ခတွေရောက်သွားမှဆိုရင်နာကိုယ့်ကိုကြောင်းပြုပြီးစိတ်ဆင်းရဲမှဆိုရင်နာကိုယ့်ကိုကြောင်းပြုပြီးမိသားစုတွေစိတ်ဆင်းရဲမှဆိုရင်ညာအဲ့တော့ဒီတရားမေတ္တာကရုဏာဟိရိဩတ္တပဒီတရားတွေနဲ့ခြံရံပြီးတော့ဘာလို့ချင်းမှရှောင်ကျင်ခဲ့တယ်လဲ အဲ့တော့ဖျားလောင်းရဲ့သူများတသက်ချင်းရှောင်းရင်နဲ့ပါဏာတိပါဒဝိရတိဆိုတဲ့ဒီတီလာတပါအကျိုးကြီးမလားအကျိုးနည်းမလားကြီးကျယ်မလားသေးသိမ့်မလားအဲ့တော့ဒါဟာကြီးကျယ်တယ်ဆိုရင်ဒီလိုတို့ဖာတိပါဒဟာသူများတသက်တာဘာမှလည်းမတွေးပဲနဲ့ဖာတိပါဒလေးနဲ့သူများတမတက်ဖဲနဲ့နေတဲ့ပုဂ္ဂိုလ်မေတ္တာတရားလည်းမပါဘူးကရုဏာတရားသူများဒုက္ခရောက်မှလည်းမစိုးရိမ်ဘူးဟိရိုတပမကောင်းမှုမှရှက်ချင်းကြောက်ရှင်းလည်းပဲမရှိဘူးအဲ့တော့ဒီလိုသဘောမျိုးနဲ့ရိုးရိုးတီလာစောက်တည်တဲ့ပုဂ္ဂိုလ်ကတော့အကျိုးကသေးသွားမလားကြီးမလားဒါကြောင့်ဖရာလောင်းဟာပါဏတိပါတာလေးတစ်ခုကြည့်ရင်ဥပစာလေစီတရားပန်သောတပ္ပပါဏဗုဒ္ဓဟိတနုကံပီအဲ့တော့ဒါလေးတွေပါတာရှင်ဖရာတို့ဒါလေးတွေစာတက်တဲ့အခါရှင်ဖရာတို့အင်ဂုတ်တို့တက်တဲ့ကိုယ်ရင်တွေဆိုဒါတွေမပါဘူးလားပါသလားအဲ့တော့ပါဏတိပါတာနဲ့ဆက်ပြီးတော့ဒါတွေကိုသွားပြီးတော့ကြည့်လို့ရှိရင်ဖရာလောင်းဟာသူများတသက်ချင်းရှောင်းကျင်တဲ့ဒီတီလာလေးတစ်ပါးမှာဦးပဲဒီလိုလိုဒီအားလုံးကချီးကျူးကြတဲ့နေရာမှာဟိရိအိုတ္တပနဲ့ပြည်စုံပါပေတယ်မေတ္တာတရားကြီးမားပါပေတယ်ကရုဏာတရားသိပ်ကြီးမားပါပေတယ်အဲ့တော့ဒီတရားတွေနဲ့ခြံရံပြီးတော့ရှောင်ကျင်ခဲ့တယ်ဆိုတော့မြတ်စွာဘုရားရဲ့သူတော်ဘတ်တက်ချင်းရရှောင်ကျင်တဲ့တီလာဟာသိပ်ပြီးတော့ကြီးကျယ်တယ်လို့ပြောရတယ်သိပ်ပြီးတော့ဘာဖြစ်တယ်လဲအဲ့တော့ကြီးကျယ်တော့အကျိုးပေးတော့လဲလာပြီးတော့နံပါတ်1ကဘာရှည်လျားတော်မူခြင်းနံပါတ်2ကဘာတွယ်လျားတော်မူခြင်းလဲနံပါတ်3ကဗြဟ္မာမင်းခန္ဓာကိုယ်ကဲ့သို့ဘာဖြစ်တော်မူခြင်းလဲဖြောင်းစင်းသောခန္ဓာကိုယ်ရှိတဲ့ထောင်ထောင်ပေါင်းပေါင်းရှိတော်မူတယ်အကျိုးဆက်နေရခြင်းဘာရှိတော်မူတယ်လဲအဲဒါမျိုးတွေရတာမဆန်းဘူးဒီလိုတို့အရှင်ဘုရားတို့တွေရိုးရိုးပုဂ္ဂိုလ်တွေသူများတသက်ချင်းရရှောင်ကျင်တဲ့နေမှာဒီတရားတွေပြေဝဖို့မလိုအပ်ဘူးလားလိုအပ်သလားဒါကြောင့်မို့ဒီတရားတွေရကျင့်ပေးရတယ်အဆက်ကြောက်ရှိပေးရတယ်မဟုတ်တာလို့တာကြောင်တိုက်စည်းကမ်းဖောက်မှာဆရာသမားဒါမလို့စီခြင်းမူဒါဟုပဲခိုးကြောင်ခိုးဝဲနဲ့လှုပ်တာဒါမျိုးတွေရစပြီးမဆက်ကြောက်တဲ့မူလားဆက်ကြောက်တဲ့နော်မေတ္တာတရားလဲငါ့ကိုကြောင်းပြုပြီးဆရာသမားစိတ်မဆင်းရဲပါစေနဲ့ဒီလိုမေတ္တာတရားမထားတဲ့မူလားထားတဲ့နော်ဒါပြစ်လုံနေတဲ့တန်ဃာတွေဒါလေးတွေသိတဲ့နော်ဒါကြောင့်မို့ဒီကြောင်းတိုင်မှနေတဲ့စီကံဖာတိပါဒာလေးလိုက်နာတယ်မလုံနဲ့စိတ်စီနာမေတ္တာတရားနဲ့ကရုဏာတရားနဲ့ငါအကြောင်းပြုပြီးဆရာသမားစိတ်မဆင်းရဲပါစေနဲ့ဒါကရုဏာတရားငါအကြောင်းပြုပြီးဆရာသမားတွေဝမ်းသာပါစေငါ့ကိုအကြောင်းပြုပြီးဆရာသမားတွေသိပြီးတော့စိတ်ချမ်းသာကြပါစေမေတ္တာတရားဒီမကောင်းမှုမှလောရတာဖျားစားတဲ့သူတော်ကောင်းတွေဆရာသမားတွေမကြိုက်ဘူးရှက်စရာကောင်းတယ်ဒီလိုတရားလေးတွေနဲ့ရှင်ဖျားတို့ကြောင်းတိုင်စီကံလိုက်နာပြီးတော့စာကြိုးစားမယ်ဆိုရင်အကျိုးတရားသူများနဲ့တူအောင်မလားမတူတော့ဘူးလားမတူတော့ဒါမျိုးဖြစ်အောင်စူးစမ်းလို့ရောမရနိုင်ဘူးလားအခုလည်းပဲဒီလိုတို့စာမေးပွဲကျင်းပါမယ်စာမေးပွဲကျင်းပါတယ်ဆိုတော့ဒီလိုတို့စာချဖုန်းကြီးတွေဘက်ကလည်းပဲစာမေးပွဲလေးပုံစံထုတ်ဝုတ်ကြည်တန်းကြီးမလုပ်ပါနဲ့ဒါတပြီတော့ပြောခြင်းတယ်အဲ့တော့ပုံစံလေးထုတ်ပြီးတော့ဝုတ်ကြည်တန်းကြီးနဲ့ငါတာဝန်ကျေးပြီးနောက်စာမေးပွဲခန်းဆောင်တဲ့အခါမှာလည်းဖာတိပါဒာလေးနဲ့ဒါမျိုးမဖြစ်သင့်ဘူးစာချတဲ့အခါမှာလည်းဖာတိပါဒာနဲ့မဖြစ်သင့်ပဲနဲ့ဘုရားလောင်းဟာပါဏတိပါဒကရှောင်ကျင်တဲ့အခါမှာမေတ္တာတွေကရုဏာတွေဟိရိဥတ္တပတွေဒီတရားတွေချမ်းရံနေတယ်လို့ဒီရွယ်တို့လည်းဒီစာမှုပဲကျင်းပါတာဒီစာမှုပဲကိုဖြည့်ဆို့ပြီးတော့တန်တန်ရှင်းရှင်းဖြည့်ဆို့ပြီးတော့သာသနာ့လို့လှုပ်ဆောင်နိုင်တဲ့တကယ်တန်ဖိုးကြီးမားတဲ့သာသနာ့အာဇာနည်တွေငါတို့ဖြစ်အောင်ကိုယ်စင်းရဲ့စိတ်စင်းရဲ့ခံပြီးတော့ကြိုးစားမယ်ဒါမျိုးစိတ်တက်လေးတွေမမွေးမြူတင်ဘူးလားမွေးမြူတင်တယ်လားနောက်တစ်ချိန်မှာဒီထက်ကနေပြီးတော့သာသနာစိတ်ပြည့်တဲ့တန်ဃာတော်ရှင်မြတ်တွေပေါ်ထွန်းလာလို့ရှိရင်သာသနာအတွက်တတတအားဖြစ်မယ်ဒီပုဂ္ဂိုလ်ကနေပြီးတော့ဓမ္မကတိကာတွေစာချာတွေနောက်ပြီးတော့တရားပြတဲ့ဘုန်းကြီးတွေဒါတွေမွေးထုတ်ပေးနိုင်လို့ရှိရင်သာသနာအတွက်တရားဒဂမတွေအတွက်အကျိုးမများဘူးလားများမလားဒီလိုအကျိုးများပါစေဆိုတဲ့စိတ်နဲ့စာမှုပဲကျင်းပါရင်အကျိုးတရားကြီးမားလာမလားသေသိမ့်သွားမလားဒီလိုပဲဆရာသမားအခိုင်းလို့ဝုကြည်တန်းကြီးနဲ့လှုပ်တယ်ဆိုရင်အကျိုးကြီးမားမလားသေသိမ့်မလားဒီလိုပဲစာသင်သားတွေဘက်ကလည်းဒီတိုင်းပဲ။ဩငါတို့ဆရာသမားတွေကငွေကုန်ကြေးကြခံပြီးတော့ပုံစံတွေရိုက်ကြရတယ်။ဉာဏ်ပညာတွေပင်ပန်းခံပြီးတော့အချိန်တွေကုန်ခံပြီးတော့တဲပြီးတော့ပင်ပန်းခံပြီးတော့ပုံစံထုတ်ကြရတယ်။ဒီလိုဖြေနိုင်မှုတွေစာတွေဟာလက်လာပါဘာမှငါတို့ဒီကမျောလင်းချက်မရှားဘဲနဲ့စာချပေးကြတယ်။ဆရာသမားတွေကလည်းပဲစာဝတ်နေရေးစောင့်ရှောက်ပေးကြတယ်။အဲ့တော့တက်နိုင်တဲ့မြန်ငါတို့ကြိုးစားဖြေမယ်၊တန့်ရှင်းအောင်ဖြေမယ်။တစ်ချိန်ကျရင်ငါတို့သာသနာပြုမယ်။စာချဘုန်းကြီးဖြစ်အောင်ကြိုးစားမယ်ဆိုရင်အဲ့ဒီစာဖြည့်တဲ့တန်ခါရဲ့တန်တန်မာလေးပဲကုသိုလ်ဟာရိုးရိုးလေးဖြစ်မလားကြီးကျယ်မလားဒါရီကခုနဖရာလောင်းရဲ့လက္ခဏာတော်ကြီးငယ်ဒီပြီးတော့နည်းနည်းစာကြီးဖြစ်တယ်ကြီးပြီးတော့ဖရာလောင်းရဲ့အကြောင်းတရားသူများတသက်ချင်းရရှောင်ကျင်တယ်ဘလို့ရှောင်ကျင်ခဲ့တယ်လဲခ ကိုယ်လည်းပဲဘယ်လိုရှောင်ကျင်နေတယ်လဲအင်မတန်သေးနှုတ်တဲ့ပုထုဇဉ်တွေပြောတယ်ခုံတော်လေးတစ်ခုတည်ပင်တပြည့်လိုနေနဲ့လိုက်နာကျင့်သုံးမယ်ဆိုရင်အင်မတန်မှကြီးမားတယ်အကျိုးတရားတွေဒါကြောင့်ရှင်ပြားတို့ကဘာလုပ်ငန်းကိုပဲလုပ်လို့တပြည့်စီလဲတဲ့တန်ငါးဆိုရင်လည်းဝုတ်ကြီးတန်းကြီးနဲ့နေရစကားတွေပြောပြီးတော့အချိန်မရှိခင်မှာနေကြတယ်တချို့ကလည်းပဲအချိန်နဲ့ဆန်ငါးမိနစ်လောက်အလုပ ရှင်နောင်ဘဝကြိုးပေးလို့ရှင်သူ့လူကိုယ်လူကြိုးပေးမလားကြီးကြီးကျယ်ကျယ်ကြိုးပေးမလားသူ့လူသူ့ကိုယ်လူပဲကြိုးပေးမယ်ဘယ်လိုကြိုးမပေးနိုင်ဘူးလဲဘာဖြစ်လို့လဲဆိုတော့သူကုသူမှာစေတနာတွေကကြီးကြီးကျယ်ကျယ်ဘာမှချမ်းရတာမရှိဘူးအဲ့တော့လူတက်တန်းနေဆိုရင်လူအပ်တဲ့နေရာမှာဘလို့လူအပ်တာငါလူမဲ့ဒါဆိုရင်ကြီးကျယ်တာပေါ့ဒါကြောင့်မို့ဒါလေးတွေကိုသိစေခြင်းလို့တပြီးတော့လက္ခဏာတော်ကြီးတွေနည်းနည်းပါးပါးကြည့်ကြည့်တဲ့အခါဒီလူအတွေးလေးပေါက်လို့ရှင်ဖျားတို့ကဒီအတွေးလေးတွေကိုလက်ဆင့်ကမ်းမျှဝေပါတယ်ဒါကြောင့်မို့ဖျားလောင်းရဲ့ဒီပါဏာတိပါဒကရှောင်ခြင်းတဲ့အခါမှာရိုးရိုးလေးရှောင်ခြင်းတာမို့ဖဲနဲ့မေတ္တာတရားကရုဏာတရားဟိရိယုတ္တပတရားတွေကြီးကြီးကျယ်ကျယ်ခြံရမ်းပြီးတော့ရှောင်ကျဉ်တယ်လို့ရှင်ဖျားတို့လည်းပဲဘာလုပ်ငန်းကိုပဲလှုပ်လှုပ်စိတ်စေတနာပြေဝထားပြီးတော့လှုပ်ဆောင်နိုင်ကြပါစေ။နောက်ပြီးတော့အကျိုးတရားလေးတစ်ခုကိုမြင်လို့ရှိရင်လည်းအကျိုးတရားကိုအားမကြပဲနဲ့အကြောင်းတရားတွေလိုက်ပြီးတော့ကျင့်ကြံကြိုးကိုအားထုတ်ပြီးတော့ပါရမီများဖြည့်နိုင်ကြပါစေ။ဒီနေ့အားဖြင့်သာသနာတော်အတွက်လောကအတွက်အသုံးကျတဲ့သာသနာအာဇာနည်များဖြစ်အောင်ကြိုးစားနိုင်ကြပါစေကုန်သတည်း။